ယခိုင်ပြည်နယ်စစ်တရေမြို့မှာယခိုင်ကျောင်းသားတမကကဥဆောင်ပြုလုပ်တဲ့စံပြတနာနဲ့အခမ်းအနားကိုတည့်ရောက်ဟောပြောခဲ့တဲ့ယခိုင်မျိုးသမီးကိုရဲ့ဥက္ကဋ္ဌဒေါ်ညူအေးကိုစစ်တရေအမတ်၁ရဲစခန်းကဖမ်းဆီးပြီးတော့နိုင်ငံတော်လွတ်စုပူအောင်လှုပ်ဆောင်မှုပုံမှန်99ခဝင်းနဲ့အမှုဖွင့်ထားတာပါလက်ရှိမှာတော့ဖမ်းဆီးခံထားရတဲ့ဒေါ်ညူအေးကိုစစ်တရေအချင်းအောင်ကိုပျောက်ရွှေ့ထားတယ်လို့လဲယခိုင်ပြည်ကျောင်းသားတမကပြောခွင့်ရကိုခိုင်မင်းတက်ကပြောပါတယ်
သူကကြာဘယ်လိုပြောရမလဲကြာဟိုဒုတိယဆုံးအချင်းတွေနိုင်ငံရဲ့အရာတွေ့ဆုံရှိနေတူကြသူအချင်းတွေမှာဘယ်လိုပြောရမလဲသူတို့လူတယောက်ဖမ်းသွားတာကျွန်တော်တို့ဒီဟိုနိုင်ငံရေးသမားတွေအကုန်လုံးဟိုတောင်းကိုလုတ်တလို့ဖြစ်သွားတယ်သူကဟိုအဲ့လိုတောင်းကိုလုတ်တာပေါ့နော်အဲ့လိုပဲမြင်နေကြဒါနဲ့ကျွန်တော်တို့တောက်သွားမှာတော့မဟုတ်ဘူးအကြောက်တရားလည်းအရင်မရှိဘူးပေါ့အဲ့ဒါလည်းပြောချင်ပါလေကြာဟုတ
်ဒေါ်ညိုအေးဟာရခိုင်ပြည်နယ်အတွင်းမျိုးသမီးခွင့်ရင်းတဲ့လူမှုရေးလုပ်ငန်းတွေမှာတက်ကြွစွာပါဝင်လှုပ်ဆောင်နေသူတူဖြစ်တယ်လို့ရခိုင်ပြည်နယ်ကကိစ္စတွေနဲ့ပတ်သက်ပြီးမီဒီယာတွေမှာမကြာခဏဖြေကြားနေသူတူလည်းဖြစ်ပါတယ်။အခုလိုအခမ်းအနားတက်ရောက်တာကြောင့်ဒေါ်ညိုအေးကိုဖမ်းဆီးလိုက်တာနဲ့ပတ်သက်လို့ရခိုင်လူခွင့်ရေးကာကွယ်မြင့်တင်သူများအဖွဲ့ဒါရိုက်တာဦးမြတ်ထွန်းကအခုလိုပြောပါတယ
်။ဟိုကျွန်တော်တို့ဟိုဟာဆက်သွယ်ရတဲ့ကနေပြီးတော့ကျွန်တော်တို့ရခိုင်ပြည်ကျောင်းသားမကအနေပြီးတော့ဥဆောင်ပြီးတော့ခြေစနာနဲ့အခမ်းအနားကိုကျင်းပခဲ့တယ်ပေါ့နော်။အဲ့ဒီမှာဟိုဆံမဒေါ်ညိုအေးကနေပြီးတော့ဟိုတက်ရောက်တွင်လည်းကျွန်တော်တို့ကိုသူတို့ဟိုတွေးကြုံခဲ့ရတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကိုဟိုပြောခဲ့ရပိုးပြခဲ့ဆိုတာလည်းပိုးပြခဲ့ရပေါ့နော်ဟိုအရင်တော့ကတွေးကြုံခဲ့ရတဲ့တွေးကြုံကိုသူတို့တွေးကြုံခဲ့ရတဲ့တွေးကြုံကိုပေါ့ဟိုတော့အဲ့ဒီလောက်ပါပဲအဲ့ဒီနဲ့ဟိုအခမ်းအနားမှာဟိုစူတောင်းမေတ္တာပို့တာတယ်ပြီးတော့ကျွန်တော်တို့အခမ်းအနားပိုက်လိုက်တယ်ဒီလောက်ပါပဲဒါမှမဟုတ်သူတို့ကနောက်တရက်နှစ်ဟိုဆန်ခါရနှစ်မှာပဲဟိုဟိုဆံမကြီးတို့ညိုညိုအင်ကိုတွားပြီးတော့အမတ်တက်ကဟိုရေးသား9ယောက်6ယောက်နဲ့သူတို့ဟိုဆံမကြီးတို့ညိုကိုဖမ်းခေါ်သွားပြီးတော့ချက်ချင်းပဲမှာရုံးတင်ပြီးတော့ရမင်ယူပြီးတော့ဟိုထောင်ချုပ်ကိုပို့လိုက်တယ်သူက95ခောက်ခွင့်နဲ့ဆွေးထားတယ်ဆိုပြီးတော့ကျွန်တော်ကြားသိရတယ်ဗျအဲ့ဒါကြောင့်လက်ရှိအချိန်နေပါဗ
ျဒေါ်ညိုအေးကိုအခုလိုဖမ်းဆီးတာရခိုင်ပြည်နယ်အတွင်းလူခွန်ရေးလှုပ်ရှားသူတွေနိုင်ငံရေးသမားတွေကိုတမင်ဖြစ်နေတာဖြစ်လို့လက်ခံနိုင်ကြမရှိဘူးလို့ကိုခိုင်မင်းသက်ကလည်းဆိုပါတယ
်အခုလှုပ်တဲ့ကိစ္စဟာကျွန်တော်ကဘယ်သူနဲ့မှလူမထိခိုက်မှုမရှိပါဘူးဒီအောင်မေ့ပွဲခန်းနာဆိုတာကလေလူမျိုးတိုင်းလူမျိုးတိုင်းမှာတော့ရှိတယ်ကောက်ဆိုတူတေပြတော့တယ်နောက်တခါအခမ်းအနားတစ်ခုခုမှနေတော့ဟိုတပ်ဆန်တစ်ခုဖြစ်လို့ရှိရင်အဆူလက်ပြလက်ပြတော့တယ်အဲ့ဒီအကိုအမတ်တရားနေနဲ့လှုပ်တာတော့လူမျိုးတိုင်းမှာရှိပါတယ်ဟိုအဲ့လိုလှုပ်တာကိုလေသူကဟိုနင်းပိတ်ပင်နေဆိုလို့ရှိရင်တော့ဒီခိုင်လူမျိုးကိုနေတော့ခိုင်တမျိုးသားလုံးကိုသူကထိခိုက်ပြီးတော့ဟိုခိုင်တမျိုးသားလုံးကိုနေတော့စွာကားလေလို့ကျွန်တော်ပြောချင်တယ်ဗျ
1969ခုနှစ်ဦးနေဝင်းခေတ်ရခိုင်ပြည်နယ်မှာဆန်ရှားပါမှုကြောင့်အငတ်ဘေးကိုဖြည့်ရှင်းပေးဖို့တောင်းဆိုတဲ့စစ်တွေဒေသခံတွေကိုစစ်တပ်ကပြစ်ခတ်ခဲ့တာကြောင့်လူရာနဲ့ချီတည်ဆုံးခဲ့ကြရတာပါ။အဲဒီနေ့ကိုနောင်လာနောက်သားတွေမမိဖို့အတွက်ဒေသဆုံးသွားသူတွေကိုအောင်းပေးတဲ့အနေနဲ့အခမ်းအနားကိုနှစ်စဉ်နှစ်တိုင်းဩဂုတ်လ13ရက်နေ့မှာကျင်းပလေရှိခဲ့ပါတယ်။ဒီနေ့မှာကြောက်တဲ့56ကြိမ်မြောက်ဆန်ပြတနာနေ့ကိုတော့ရခိုင်ပြည်ကျောင်းသားတပ်မကကဦးဆောင်ကျင်းပပြီးဒေါ်ညိုအေးလည်းတက်ရောက်ခဲ့တာပါ။ဆီယနာသိမှုနောက်ပိုင်းမှာမြန်မာနိုင်ငံတော်ဝန်လူခွင့်ရေးတက်ကြွလှုပ်ရှားသူတွေအခုလိုဖမ်းဆီးခံရတာအမှုအမျိုးမျိုးတက်ထောင်ချခံရတာတွေကတော့ရခိုင်ပါဝင်မြန်မာနိုင်ငံနေရာအနက်မှာရှိနေတာပဲဖြစ်ပါတယ်